တရားရုံးမှာအမှုရင်ဆိုင်မှုမရောက်လာဘဲနဲ့ထွက်ပြေးတိမ်းရှောင်နေတဲ့ဦးဝီရသူရဲ့သူပိုင်ဆိုင်တဲ့ပစ္စည်းတွေကိုဝရမ်းကပ်ဖို့တရားရုံးကဒီကနေ့အမိန့်ထုတ်ပြန်လိုက်ပါတယ်။လက်ရှိအထိကတော့ဦးဝီရသူဟာသူ့အပေါ်မှာဆွဲဆိုထားတဲ့နိုင်ငံတော်အကြီးညိုပြက်စီမှုဆွဲချက်ကိုတရားရုံးကိုလာပြီးရင်ဆိုင်တာမရှိသေးတယ်လို့သူဘယ်ကိုရောက်နေတယ်လဲဆိုတာကိုလည်းမသိရသေးပါဘူး။ဒီလိုမျိုးသူပိုင်ဆိုင်တဲ့ပစ္စည်းတွေကိုဝရမ်းကပ်တယ်ဆိုတာဘလို့အဓိပ္ပာယ်ပါလဲ။ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကဆက်ပြီးပြောပြပေးပါမယ်ရှင်။
အမျိုးသားရေးဆရာတော်ဦးရတူဟာစံပီတရားစွဲခံအကျင့်ကလေးကထွက်ပြေးတင်းချောင်သွားတာဖြစ်ပြီးတရားရုံးကတတ်မှတ်ထားတဲ့နောက်ဆုံးရက်ကျော်တဲ့အထိလာပြီးတရားရင်မဆိုင်တဲ့အတွက်သူ့ပိုင်ပစ္စည်းတွေကိုဝယ်ရန်ကပ်ဖို့တရားရုံးကအမိန့်ထုတ်လိုက်တာဖြစ်ပါတယ်။ဒီမိန့်နဲ့ပတ်သက်ပြီးတရားရုံးသတင်းပြန်ကြားရေးအရာရှိဦးမင်းတန်းကအခုလိုပြောသွားပါတယ်
။ကျေတော်ဦးရေပုံမှန်80ခေါ်ရကျင်ညာချက်ထုံးစင်အတည်ပြုဆောင်ရွက်တော်လဲဦးဝီစိတ်တာဘိဝန္တာခေါ်ဦးဝီရတူမှာရုံးရှိသူလာရောက်ခြင်းမရှိသဖြင့်ထပ်ပြေးတိန်းရှောင်နေသူဥဝီစိတ်တာဘိဝတာကောဥဝီရတုပိုင်ဆိုင်သည့်ရွှေပြောင်းနိုင်သောပစ္စည်းမရွှေပြောင်းနိုင်သောပစ္စည်းများကိုဆွဆွဲခရသူကိုလာရောက်စေခြင်းကဝရန်ဆွဲကပ်ရန်အမိန့်ကိုရာဇဝတ်ကျင့်တော်ဥပဒေပုံမှန် 88A ရထုတ်ဆင်းသည
်ဒီကရလကရာဇဝတ်ကျင့်တော်ဥပဒေပုံမှန် 89A တလားတွင်တရားရုံးမှလာရောက်ဖြေရှင်းမှုအကြောင်းကြားခဲ့ပေမဲ့မလာရောက်လို့ရာဇဝတ်ကျင့်တော် 88A အခုလိုပိုင်ဆိုင်တဲ့ပစ္စည်းတွေကိုချစ်ပိတ်လိုက်တာပါရာဇဝတ်ကျင့်တော်ဥပဒေပုံမှန်88နဲ့ပတ်သက်လို့တရားလွတ်တော်ရှင်းနေဥက္ကင်မောင်မြင့်ရှင်းပြတာက
ဒီ80ကျင့်တော်ပုံမှန်88ရရဝရမ်းကတ်တယ်ဆိုတာဒီထွက်ပြေးနေတဲ့ဝရမ်းပြေးပေါ့ကျွန်တော်တို့သုံးတာတော့ဝရမ်းပြေးပေါ့နော်အဖမ်းမခံနဲ့ထွက်ပြေးတင်းချောင်နေတဲ့ဝရမ်းပြေးကိုရဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုအဲ့သူဝရမ်းပြေးနေတဲ့ကာလမှာဒီထုခွဲကြောင်းချပြီးတော့အခြားနည်းလွှဲပြောင်းသုံးဆွဲလို့မရအောင်တရားရုံးရဲ့ဒီထိမ့်သိမ့်မှုအောက်ကိုအရာယူလိုက်တာပါပဲ။ဒါပါပဲ
။ဦးရသူကတော့ရန်ကုန်မြို့မဟာဗန္ဓုလာပညာရှင်မှာဟောပြောခဲ့ရတဲ့ပတ်သက်ပြီးတရားဆွဲဆိုဖို့ဘိုးအစိုးရကရန်ကုန်တိုင်းအစိုးရကိုညွှန်ကြားခဲ့တာလည်းဖြစ်ပါတယ်။နောက်လာမယ့်ရုံးချင်းကတော့စက်တင်ဘာ9ရက်နေ့မှာပြန်လည်ချိန်ဆထားပါတယ်။နိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်1.4ကာကြီးဟာပြည်မှုထင်ရှားရင်ထောင်နဲ့အနည်း20တိချမှတ်ခံရနိုင်ပါတယ်။ဆရာတော်ဦးရသူဘက်ကတော့ဓမ္မဇက်နဲ့အရေးယူပြီးမှအာဏာဇက်နဲ့အရေးယူခံမယ်လို့လူမှုကွန်ရက်မှာပြောဆိုထားပါတယ်။ဦးရသူဟာမကြသေးခင်ကဖြတ်သိမ်းမှုအမိန့်ထုတ်ပြန်ခံရတဲ့ဗုဒ္ဓဓမ္မပရိုက်တာဖောင်ဒေးရှင်းရဲ့ဆရာတော်တပါးဖြစ်ပါတယ်။ဒီတော့တွင်မှာပဲကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်အမျိုးသားလွတ်တော်ကိုယ်စားလှယ်ဟောင်းဖြစ်သူဦးလာဆွေကိုလည်းရန်ကုန်မြို့မှာပြုလုပ်တဲ့တက်မတော်ထောက်ခံပွဲမှာဟောပြောရတဲ့ပတ်သက်လို့ကြောက်တရားမြို့နယ်ဒုတိယမြို့နယ်အုပ်ချုပ်ရေးမှူးကတရားလိုပြုလုပ်ပြီးနိုင်ငံတော်ကြီးညိုပြည့်စုံမှုနဲ့တရားစွဲဆိုထားသလိုအစ္စလမ်ဘာသာရေးခေါင်းဆောင်တူကလည်းတန်တရာညှိနှိုင်းစီမှုပုံမှန်နဲ့တရားစွဲဆိုထားပါတယ်ခင်ဗျာ။